ုတ်ကဲ့ဘာဘောခဒေါက်တာမြတိတာခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာအမျိုးသမီးတွေမှာပေါ့ရင်သားကင်ဆာဖြစ်နှုန်းဟာဘလောက်အနေထားရှိနေလဲ
ကျွန်တော်နိုင်ငံမှာအမျိုးသမီးတွေအတွက်အဖြစ်အများဆုံးနောက်ပြီးတော့အသေးအပြောင်အများဆုံးကင်ဆာဖြစ်ပါတယ်
ဟုတ်ကဲ့အဲ့တော့ဒီရင်သားကင်ဆာနဲ့ပတ်သက်ပြီးတော့အသီးသင်ဆုံးအချက်တွေဆိုလို့ရှိရင
်ရင်သားကင်ဆာကကာကွယ်လို့မရသေးဘူးသိန်းကောင်းကင်ဆာလို့လေတို့တော့လေအစောဆုံးအဆင့်ကိုသိရှိလို့ရှိရင်ရင်သားကင်ဆာကြောင့်သေဆုံးမှုကာကွယ်လို့ရပါတယ်အရေးကြီးဆုံးကရင်သားမှာတန်လျာဖြစ်ပွဲဖြစ်ပေါ့အစောဆုံးအဆင့်ကိုသိဖို့အရေးကြီးပါတယ
်ဟုတ်ကဲ့အစောဆုံးသိအောင်ဘယ်အချက်တွေကိုသိထားဖို့လိုမလဲ
နံပါတ်၁ကတော့အမျိုးသမီးတွေကမိမိကိုယ်ကိုမိမိရင်သားကင်ဆာဖြစ်နိုင်တဲ့အခြေအနေရှိမရှိသိဖို့လိုပါတယ်နောက်ရင်သားမှာအခြေကလေးအခုကလေးဖြစ်လာတယ်ဆိုတာကိုမိမိဘာသာပုံမှန်ဆက်စပ်ပြီးနေတယ်အစောဆုံးသိနိုင်ပါတယ်အလိုမျိုးအခြေအနေတွေ့ရင်ဆရာဝန်နဲ့အမြန်ဆုံးပြဖို့လိုပါတယ်။အဲ့ဒါပြီးရင်တခါလက်နဲ့ဆန်းလို့မရတဲ့အခြေအနေကြီးကြတဲ့အခါကျတကယ်ကိုရင်သားကင်ဆာဖြစ်နိုင်ဖို့အခြေအနေရှိတဲ့လူတွေဆိုလို့ရှိရင် mammogram လို့ခေါ်တဲ့တက်မှန်ဆက်နဲ့ဆန်းသပ်ဖို့လိုပါတယ်။အဲ့တော့ပထမဆုံးရင်သားကင်ဆာဖြစ်နိုင်ခြေရှိတဲ့လူတွေကဘယ်သူတွေလဲဆိုတာသိဖို့လိုပါတယ်။ပြောရမယ်ဆိုရင်အသက်70နှစ်ထက်ဆိုပြီးတော့ရာသီစားလာတဲ့လူဆိုတော့အပြုဘဝင်တာစောတဲ့လူကြီးပေါ့။အပေါ်မှာ48 50ဆိုသွေးဆုံးရမှာလေအဲအသက်55နှစ်ထိသွေးမဆုံးပြီးတဲ့လူကြီးနောက်ကလေးတယောက်မှမမွေးဘူးတဲ့သူအပြူကြီးတွေကလေးမွေးတော့လေကလေးနုမတိုက်ဘူးသူနောက်အသက်ကြီးမှအိမ်အောင်ချူတဲ့လူနောက်သွေးဆုံးပြီးသွားတဲ့နောက်ပြန်လည်နုပြူစီတဲ့ဟော်မုန်းအစားထိုးစီတောက်တဲ့လူကြီးနောက်သိအီးကြီးကဒီရင်သားကင်ဆာနဲ့ပိုးပြီးဆက်နွယ်တာမျိုးရိုးရှိခြင်းပါပဲဒီမျိုးအရင်ချာတယ်မှာရင်သားကင်ဆာသို့မဟုတ်သားဝင်ကင်ဆာရှိရဆိုရင်ရင်သားကင်ဆာဖြစ်ဖို့အရန်ကိုများပါတယ
်။ဟုတ်ကဲ့ဆ
ရာ။တော့ကအရန်ဝါတဲ့လူရဲ့အရက်တောက်တဲ့လူရဲ့နောက်ရင်ဘက်ကိုတားရအောင်ချီကျင်းပူတဲ့ပေါ့အခြားအကြောင်းတစ်စုံတရာကြောင့်နောက်သွေးမဆုံးခင်ကာလမှာသားဆက်ချားစီးတွေတုံးတဲ့အခါ estrogen ပါတဲ့ဆီးကိုနှစ်စီလောက်များအကြာကြီးတုံးနေရင်လည်းရင်သားကင်ဆာကိုဖြစ်စေပါတယ်။ဒါဒီအချက်တည်းရှိရဆိုတာနဲ့ဆရာဝန်ကြီးနဲ့ပုံမှန်စမ်းသပ်နေဖို့လိုပါတယ်
ဟုတ်ကဲ့ဒီစစ်ဆေးနိုင်တဲ့ကြိုသိနိုင်တဲ့အချက်လေးတွေကိုအသေးစိတ်ရှင်းပြပေးပါလား
နံပါတ်၁ကတော့ခုပါကူအနည်းဆုံးအမျိုးသမီးတိုင်းကတစ်လတစ်ချိန်ပုံမှန်စမ်းသပ်နေစနစ်ကြရမျိုးမှာစမ်းသပ်နေအကောင်းဆုံးကတော့ယာတီပေါ်ပြီးပထမအပတ်အတွင်းမှာဘလို့စမ်းလို့ရလဲဆိုရေချိုးကန်းထဲမှာရေချိုးတော့မဟုတ်ရေချိုးကန်းမှာမှန်ရှိမယ်ဆိုရင်မှန်ရှိမှာပထမလက်နှစ်ဖက်ကိုခါထောက်မှန်တဲ့ကိုလူဒီကောင်းဖိတ်နှစ်ခုကြည့်မူဒီကောင်းထိတ်နှစ်ခုကအပြင်ကိုထွက်နေရပါတယ်။အထဲကိုရှုပ်ဝင်နေသလား။နောက်တစ်ခါမူဒီကောင်းနှစ်ဖက်က level 2နေရပါတယ်။တစ်ဖက်ကရှုပ်ဝင်နေပြီးတူတက်နေပြီးတစ်ဖက်ကပူပြီးအောင့်နေနေတယ်ဆိုရင်အထဲကဆွဲထားတာတစ်ခုတစ်ခုရှိလို့လားပေါ့။ဒါမှမဟုတ်ရင်မူဒီကောင်းကနေလို့တော့မဟုတ်တငါးရီလိုလိုသွေးရီလိုလိုထွက်နေသလားဆိုတာလည်းကြည့်ရပါတယ်။နောက်ဒီသားမြတ်တစ်ခုလုံးပေါင်းနေတဲ့ရှိမှာတချို့နေရာမှာပေါင်းတချို့နေရာမှာချိန်ပြီးတုံဝင်နေတဲ့နေရာတွေရှိတယ်လားပေါ့။အဲ့လိုခါနှစ်ဖက်ထောက်ပြီးကြည့်နေရတယ်လက်နှစ်ဖက်ကိုညှောက်လိုက်ပါဒီရင်သားရဲ့နှုတ်ဒီကောင်းနှစ်ခုကအတူတူတကွာပေါ့ level 2လိုက်ပြီးတက်သွားတယ်ဆိုရင်သူ့ရဲ့အောက်မှာအခြေအဖူဖြစ်အမှမရှိနိုင်ပါဘူးတစ်ခုတစ်ခုထဲကဆွဲထားရင်တော့တစ်ဖက်ကလိုက်မတက်ဖက်နဲ့နေတတ်ပါတယ်နောက်လက်နဲ့ဆန်းရပါမယ်လက်ချောင်းထိတ်ကလေးတွေနဲ့ညှိပြီးတော့မဆန်းရပါဘူးရင်သားထဲမှာရင်သားကိုယ်တိုင်ကအခြေချလေးတွေပါအဲ့လက်နဲ့ဖြစ်ဆန်းလိုက်ရင်အခြေလိုထင်အောင်ခင်မှာဖြစ်သွားနိုင်ပါဒါကြောင့်မို့လို့လောကအပြားလိုက်တိုင်းနဲ့ရင်ဘက်ပေါ်မှာဆက်ဝိုင်းပုံကြံဆန်းပါတယ်။အဲ့လိုဆန်းတဲ့အခါမှာပူတိကြအောင်ဆိုရင်တော့ရင်သားကိုလေးစိတ်စိတ်လိုက်ပြီးတစိတ်ချင်းဖြည်းဖြည်းချင်းဖြီးပြီးတော့ပုတ်ပြီးဆန်းသွားလိုက်ရင်အလုံးရှိရင်သိပါတယ်။နောက်လူဒီကောင်ရဲ့အခြေအနေမှာမားနေတာရှိတယ်လားဆို။အဲ့လိုလက်နဲ့ဆန်းတဲ့နေရာပလက်အိတ်တွေတုံးမှလည်းပဲဆန်းလို့ရပါတယ်
။ဟုတ်ကဲ့ဒီတူးချင်းဆန်းပြီးတဲ့အခါမှာတန်တရာရှိလာပြီဆိုရင်တော့နောက်ထပ်စစ်ဆေးမှုတွေက
ရင်သားကင်ဆာအမျိုးသမီးဆရာဝန်တာဖာမီယာဆရာဝန်တို့မဟုတ်လို့ရှင်တဲ့ခွဲစိတ်ဆရာဝန်တရားရောက်ကိုကြားတဲ့အခါမှာတနေရာဖြစ်ပွဲအခြေဆိုရင်လိုအပ်တဲ့ကုသမှုတွေဆက်လုပ်ပြီးမှာပေါ့နော်အဲ့လိုဆန်းရနေမကဘူးဆရာဝန်ကနေပြီးတော့ဆင်ကျင်သားကင်ဆာဖြစ်နိုင်ခြေရှိတဲ့အချက်လက်တွေသိခဲ့တယ်ဥပမာပေါ့မျိုးရိုးမှာရှိတယ်ဆိုလို့ရှိရင်အကျိတ်ရှာမတွေ့ဘူးဆိုရင်တော့ဒီရင်သားကို mammogram လို့ခေါ်တဲ့ရင်သားတက်မှန်ရိုက်ဖို့စီစဉ်ပြီးလို့ရပါတယ်ကျမတို့တိုင်းပြည်အနေနဲ့ကရင်သားတမန်ကနည်းနည်းခက်ခဲသေးတဲ့အစင်ပေါ့တကယ်လို့အားလုံးအတွက်သာရှိတယ်ဆိုရင်အသက်50ကနေ84နှစ်အတွင်းမှာနည်းနည်းတစ်ချိန်ရောက်ပြိုက်တင်တယ်ကျမတို့ဆိုဟိုမျိုးသမီးစီယုံကြီးမှာအခုရင်သားကင်ဆာကာကွယ်ရေးစီစဉ်တနင်္လာနေ့တောက်ကြအထိနေ့လယ်2နာရီက4နာရီဖွင့်ထားပါတယ်မျိုးမဂန်ဆိုရဆက်ကြည့်ရှိပါတယ်အဲ့လိုစီစဉ်မျိုးကိုလာရင်ကျမတို့ကအချိန်တွေ့တယ်ဆိုရင်ဟောစိတ်ဆရာဝန်တွေ့ပြီးတယ်အချိန်မတွေ့ဘူးဒါပေမဲ့ NDA တွေရှိတယ်ဆိုရင်မျိုးမဂန်ရိုက်ဖို့အခမဲ့စီစဉ်ပေးတယ်အဲ့လိုရိုက်ပြီးခြင်းအဖြစ်တော်စီစီသိရင်ရနာကင်ဆာနဲ့တိဆုံမျိုးအကောက်ပဲလို့ရမှာဖြစ်ပါတယ်
။ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဆင်မ